နိုဝင်ဘာလ19ရက်မနေ့စနေနေ့ကကနေဒါနိုင်ငံရဲ့အကြီးဆုံးတိုရန်တိုမြို့ရဲ့မြို့တော်ခန်းမရှိမှမြန်မာတွေကအာနာသိမ့်မြန်မာစစ်ကောင်စီကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဆန္ဒပြပွဲကိုဦးဆောင်သူတွေထဲကတဦးဖြစ်တဲ့အလှမယ်ဟန်လေးကသူတို့ရဲ့လှုပ်ရှားမှုဟာမြန်မာပြည်သူတွေအတွက်အင်အားတရဖြစ်စေတယ်လို့ပြောပါတယ်။
ဒီကိုင်းသားကြီးကိုမောင်နှမကြီးစီစီယုံနဲ့ဒီရောက်ပြီးတော့ဒီလိုလှုပ်တဲ့အတွက်ကြောင့်ပေါ့နော်။ဟလေးတို့ကအားလေးပေါ့တခုပေါ့နော်။ဒီမှာနိုင်ငံအတွက်လုံနိုင်မယ်ဆိုရဲအားလေးတခုဖြစ်အောင်ဟလေးတို့ခုလုပ်နေရချဲ့တဲ့ကြောင့်နိုင်ငံတိုင်းမှာဒီလိုဆန္ဒပြပွဲကြီးလုပ်လို့ရှင်တော့မြန်မာနိုင်ငံမှာရှိနေကြတဲ့ပြည်တွေကအားတခုဖြစ်တာပေါ့ကိုရဲ။အားလုံးပဲအားတင်းကြပါလို့ဟလေးတို့လည်းအများကြီးစူးစမ်းပါမယ်လို့ဟလေးတို့ဒီမှာရှိတဲ့မြန်မာပြည်သူတွေကလည်းမြန်မာနိုင်ငံမှာရှိနေကြတဲ့မြန်မာပြည်သူတွေတိုင်းနဲ့အများနဲ့ပေါ့နော်ရက်တိပြီးတော့မှဟလေးတို့စူးစမ်းပါမယ်လို့
အဲ့ဒီဆန္ဒပြပွဲမှာတိုရန်တိုမြို့နဲ့အနီးတစ်ဝိုက်ကမြန်မာတိုင်းရင်းသားတရားဝင်ကျင်လောက်ပါဝင်ပြီးမြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကိုအားပေးဖို့အာဏာသိမ်းမြန်မာစစ်ကောင်စီကြာဆုံးဖို့စတဲ့ကြွေးကြော်သံတွေအော်ဟစ်ကြွေးကြော်ကြပါတယ်။အလားတူအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်နဲ့တဆက်တည်းရှိတဲ့မေရီလန်းပြည်နယ်မှာလည်းຫນွေဦးတော်လန်ရေးရန်ပုံငွေရှာဖွေတဲ့အနေနဲ့ဒါရိုက်တာကိုပေါ့ရိုက်ကူးတဲ့မတော့မီသောမိုးခါရီမှတ်တမ်းဇာတ်လမ်းကိုပြသရမှာအနီးအနားတစ်ဝိုက်ကမြန်မာနိုင်ငံသားတွေလာရောက်အားပေးကြပါတယ်ခင်ဗျာ။